ပင်လယ်နဲ့အတွင်းဗီတိန်စစ်သည်မောနဲ့ရုရှားတို့အခင်းဖြစ်ပွားခဲ့မှုအသေးစိတ်အချက်လက်တွေပါဝင်တဲ့ဗီတိန်ကာကွယ်ရေးဝန်ကြီးဌာနရဲ့ကန့်သတ်လျှို့ဝှက်အထောက်အထားတွေကိုအင်္ဂလန်တောင်ပိုင်းဘတ်စကာမှတ်တိုင်တစ်ခုမှာတွေ့ရှိခဲ့တယ်လို့ BBC ကိုကိုးကားပြီးရိုက်တာသတင်းဌာနကတင်းနှင်းကုန်နေနှင်းမှာရေးပါတယ်စုစုပေါင်းစာမျက်နှာ50လောက်ပါရှိတဲ့အဲ့ဒီအထောက်အထားတွေကိုဘတ်စကာမှတ်တိုင်တစ်ခုရဲ့အမှိုက်ပုံထဲမှာအင်္ဂါနေ့မနေ့အစောပိုင်းကတွေ့ရှိခဲ့ရတာဖြစ်တယ်လို့အမည်မဖော်လိုသူတူကိုကူကားပြီးဖော်ပြထားတာပါအဲ့ဒီအထောက်အထားစာရွက်စာတမ်းထဲမှာခရိုင်းမီးယားကျွန်းဆွယ်အနီးကရေပြင်ကိုဖြတ်သန်းမောင်းနှင်နေတဲ့ဗီတိန်စစ်သည်မော်ဒီဖန်ဒါနဲ့ပတ်သက်တဲ့အီးမေးလ်တွေပါဝါပွိုင့်တင်ပြချက်တွေပါဝင်တယ်လို့ဆိုပါတယ်ရုရှားတို့ကတော့သတိပေးပြစ်ခတ်မှုတွေလုပ်ခဲ့ပြီးအဲ့ဒီတင်မောသွားတဲ့လမ်းကြောင်းမှာဘုံးတွေချထားခဲ့တယ်လို့အဲ့ဒီရေပြင်ဟာရုရှားရဲ့ရေပိုင်နဲ့ဖြစ်တယ်လို့ဆိုထားပါတယ်ဒါပေမဲ့ဗီတိန်နဲ့ကမ္ဘာနိုင်ငံအများစုကတော့အဲ့ဒီရေပြင်ဟာယူကရိန်းနိုင်ငံရဲ့ပိုင်နဲ့သာဖြစ်တယ်လို့ပြောဆိုနေကြတာပါအဲ့ဒီနောက်မှာတော့မော်စကိုမြို့မှာရှိတဲ့ဗီတိန်တန်အမတ်ကြီးကိုရုရှားနိုင်ငံသားကြီးဝန်ကြီးယုံကဆင့်ခေါ်ပြီးဗီတိန်စစ်သည်မောဝင်ရောက်လာတဲ့လူရဟာရန်စတဲ့အပြုအမူသာဖြစ်တယ်လို့တရားဝင်ပြစ်တင်ပြောကြားခဲ့ပါတယ်ခင်ဗျာ